ကိုဗစ် -19 ကပ်ရောဂါကာလပညာရေးမှာဆရာဆရာမလိုအပ်ချက်တွေအရတိုင်းရင်းသားဒေသတွေကိုဦးစားပေးပြီးပညာရေးဝန်ထမ်း 16,000 ကျော်ထပ်ခန့်သွားမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။လက်ရှိကိုဗစ်ကာလကျောင်းတွေပြန်ဖွင့်တဲ့အချိန်မှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့အညီကျောင်းတွေပြန်ဖွင့်ရမှာဖြစ်တာကြောင့်တခန်းကိုကျောင်းသား20ကျော်သာထားနိုင်မှာဖြစ်တဲ့အတွက်အခုဆရာဆရာမလိုအပ်ချက်ထပ်ဖြည့်ရတာလို့သိရပါတယ်။တိုင်းရင်းသားဒေသတွေမှာဒေသခံဆရာဆရာမတွေကိုပို့ပြီးဦးစားပေးခန့်သွားမယ်လို့ဒီကနေ့နေ့လယ်ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပညာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမျိုးသိန်းကြီးကထည့်သွင်းပြောကြားသွားတာပ
ါဆရာဆရာမဒေကိုပို့ဖို့ပြီးတော့မှတိုင်းရင်းသားဒေသခံတွေဦးစားပေးခန့်ထားပေးဖို့လို့အတွက်ကိုလည်းမူလာတန်းအလဲတန်းအထက်တန်းပြ 14,388 ဦးနဲ့တိဘတ်ပါတော့ကျွန်တော်တို့962ဦးတက္ကသိုလ်တွေဒီဂရီကောလိပ်တွေမှာတော့နီးပြတေဦးပြအသိ1235ဦးတော့ကျွန်တော်တို့ဒါလိုအပ်ချက်နဲ့အညီလုံထုံးလုံနည်းနဲ့ကျွန်တော်တို့ဒါစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့မနစ်ကစပြီးကျွန်တော်တို့အချိန်ပိုင်းကျွန်တော်တို့ part time ကျွန်တော်တို့ teachers တွေလည်းပဲကျွန်တော်တို့တက္ကသိုလ်တွေ degree college တွေ college မှာခံထားပေးလက်ရှိကြောင်းပြပြရပါတယ
်ဘယ်လိုရွေးချယ်ပြီးခံမလဲဆိုတာကိုတော့အသေးစိတ်ပြောမသွားပါဘူးဒီလိုဆရာဆရာမတွေထက်ခန့်ရတာကဆရာနဲ့ကျောင်းသားအချို့မျှတအောင်ဖြစ်တယ်လို့ဒေါက်တာမျိုးသိန်းကြီးကဆိုရတယ်အခြေခံပညာကျောင်းတွေမှာ2011ခုနှစ်တုန်းကဆရာကျောင်းသားအချို့ကတိအချို့30ရှိခဲ့ပေမဲ့လက်ရှိအချိန်မှာတိအချို့22ရှိတယ်လို့ဆိုပါတယ်တက္ကသိုလ်ကောလိပ်နဲ့ဒီဂရီကောလိပ်တွေမှာတော့အဝေးတင်ကျောင်းသားအရေးအတွက်အပါဝင်ဆိုရင်ကျောင်းသားဆရာအချို့ကတိအချို့45ရှိတယ်လို့သိရပါတယ်ဆရာလိုအပ်ချက်တွေရှိနေတာကြောင့်ဒီလိုဆရာတွေထပ်ခန့်မယ်ဆိုတဲ့အပေါ်ကြိုဆိုတယ်လို့အခြေခံပညာရေးလှုပ်သားများတမကဗဟိုအလုပ်အမှုဆောင်ကော်မတီဝင်ကိုမင်းမင်းထွတ်ကဆိုပါတယ်ဒါပေမဲ့ဝိဆာသိပ်ပံတက္ကသိုလ်ဘွဲ့ရတွေကိုဆရာလိုအပ်ချက်တွေအများဆိုပြီးသင်တန်းတေချာမပေးဘဲဓာတ်ရိုက်ခန္ဓာမျိုးကိုတော့ကန့်ကွက်တယ်လို့ကိုမင်းမင်းထွန်းကပြောပါရယ်
။ဟုတ်ကဲ့ဆရာအစ်တီကိုဝင်ကြီးဌာနကခန့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကြိုဆိုတယ်။ဘာဖြစ်လို့လဲဆိုတော့ဆရာလိုအပ်ချက်ကရှိနေလို့နော်။ဆရာလိုအပ်ချက်ကမူလတန်းမှလည်းရှိပါတယ်။အလဲတန်းမှလည်းရှိပါတယ်။အထက်တန်းမှလည်းရှိပါတယ်ခင်ဗျ။အဲ့တော့လိုအပ်ချက်ကိုဖြည့်ဆည်းဆောင်ရွက်မယ်ဆိုတာကိုကြိုဆိုပါတယ်လက်ခံပါတယ်။ဒါပေမဲ့အဲ့ဒီလိုဖြည့်ဆည်းဆောင်ရွက်တဲ့နေရာမှာအဲကျွန်တော်တို့ဆရာတတ်ပညာသင်တန်းကိုထိုက်တဲ့အားလေးတို့ဆိုတာပေးပြီးမှခံဖို့လိုပါတယ်အဲ့ဒီလိုမဟုတ်ဖဲနဲ့ဓာတ်ရိုက်တန်းခံတာကိုတော့လုံးဝကန့်ကွက်ပါတယ်သင်နိုင်ပေမဲ့လို့ဆရာတတ်ပညာနဲ့ပတ်သက်တဲ့သင်တန်းမရှိဘဲနဲ့ကတော့အထဲတဲကိုဝင်လာလို့ရှိရင်ဘယ်လိုကောင်းမလဲဒီအခြေခံပညာဦးတည်ဌာနမှာတာဝန်ထမ်းဆောင်မယ်ဆိုလို့ရှိရင်ကတော့သဟဇာတအံဝင်ဝင်ကြဖြစ်မှုကတော့မရှိပါဘူးဒါကြောင့်မလို့ဆရာတတ်ပညာသင်တန်းပေးပါ
ကောင်းမွန်တဲ့ပညာရေးအံဝင်ခွင့်ကြဖြစ်တဲ့ပညာရေးဖြစ်နိုင်ဖို့အတွက်ဆရာအတက်ပညာသင်တန်းတွေပေးပြီးမှခံဖို့ကိုအခြေခံပညာရေးလှုပ်သားများတမကဘူအလုံးအမှုဆောင်ကော်မတီအနေနဲ့မကြခင်မှာပညာရေးဝန်ကြီးဌာနကိုအကြံပေးစာပေးပို့သွားမှဖြစ်သလိုအလုံးအမှုဆောင်ကော်မတီရဲ့ Facebook စာမျက်နှာကနေလည်းတရားဝင်ကြေညာချက်ထုတ်ပြန်ထားတယ်လို့ကိုမင်းမင်းထွတ်ကဆိုပါတယ်။အခြေခံပညာကျောင်းတွေကို COVID-19 ရောဂါကြောင့်ပုံမှန်ပြန်ဖွင့်နေကြဇွန်လမှမဖွင့်နိုင်ပဲဇူလိုင်လ21ရက်မှမှပြန်ဖွင့်မှာပါ။အထက်တန်းအဆင့်ကိုအရင်ဆုံးပြန်ဖွင့်မှာဖြစ်ပြီးတော့ကိုဗစ်ရောဂါကူးစက်မှုကနေကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စည်းကမ်းချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောထားပါဗျ။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။